တရုတ်နိုင်ငံယူနန်ပြည်နယ်မှာရှိတဲ့အထည်ချုပ်ဆက်ယုံနှစ်ခုမှာတော့မြန်မာအလုံသမားတထောင်ကျော်ဟာအလုံသမားအခွင့်အရေးတွေကိုရဖို့ဆန္ဒပြတောင်းဆိုနေကြပါတယ်မြန်မာအလုံသမား200လောက်ကိုလည်းဆက်ယုံပိုင်ရှင်တွေကနေရက်ကိုပြန်ပို့ပေးလိုက်ပါတယ်။ဒါဟာတရုတ်မှာမြန်မာအလုံသမားတွေဆန္ဒပြတာကပထမဆုံးဖြစ်ပါတယ်လို့အလုံသမားရေးရာအဖွဲ့အစည်းတို့ကပြောပါတယ်။ဒီကြောင့်သတင်းပေးပို့ချက်ကိုအခြေခံပြီးတော့ကိုဇော်ဝင်းလိုင်ကပြောပြပေးပါမယ်ရှင်
။ယူနန်ပြည်နယ်ရင်ကျမ်းမြို့မှာရှိတဲ့ရှင်ဂျာဟောက်ကလိုသင်းတက်ကနိုလော်ဂျီနဲ့ရှန်ချန်းအထည်ချုပ်ဆက်ယုံနှစ်ခုမှာမြန်မာအလုံသမား1000ကျော်လောက်ဆန္ဒပြနေပြီးတောင်းဆိုချက်တွေကိုလိုက်ရောပေးဖို့အလို့ရှင်ကိုတောင်းဆိုနေကြပါတယ်ဒီလိုတောင်းဆိုနေပေမဲ့အလို့ရှင်ကတောင်းဆိုချက်တစ်ခုကိုသာအနည်းငယ်ဖြေလျှော့ပေးခဲ့ပြီးဥဆောင်တယ်လို့ယူဆရတဲ့အလို့သမား200လောက်ကိုတနင်္လာနေ့ကမြန်မာနိုင်ငံကိုပြန်ပို့ခဲ့ပါတယ်တရုတ်နိုင်ငံကဆက်ယုံနေမှာမြန်မာအလို့သမားတွေအခုလိုဆန္ဒပြတာကိုပထမဆုံးအကြိမ်မြင်ရတာဖြစ်ကြောင်းမြန်မာနိုင်ငံအလင်းသစ်အလို့သမားတမကအဖွဲ့ချုပ် NLF မြန်မာရဲ့တွဲပက်ဥက္ကဋ္ဌဒေါ်တင်တင်ဝေက VOA ကိုပြောပါတယ်အလုတ်ချိန်ကိုတိတိကျကျသတ်မှတ်ပေးဖို့ခရီးစဉ်ရွှေငွေ300ကို200ပဲဖြတ်တောက်ဖို့အချိန်ပိုကြေးပေးဖို့အလုတ်သမားနဲ့မျှတတဲ့ဆန်ချိန်ကိုပဲထုတ်လုတ်ခိုင်းဖို့ရက်မှန်ကြေးအပါအဝင်အခြေခံလစာရွှေ1500ပေးဖို့တင်းငွေနေတိုင်းအလုတ်ပိတ်ပေးဖို့စတဲ့အချက်တွေကိုတောင်းဆိုခဲ့ကြတာပါ
အလုတ်ရှင်ဘက်ကနေပြီးတော့ပေါ့နော်ဒါသာရဲတွေကိုလည်းတရုတ်ရဲတွေကိုခေါ်ထားတာရှိတယ်ခေါင်းဆောင်တွေထွက်ခိုင်းတဲ့ကမှာအလုသမားရေမထွက်ရဲကြဘူးပေါ့နော်သူများနိုင်ငံလည်းဖြစ်တော့အဲ့ဒါနဲ့ဩစုပါစုပါတွေနဲ့ခွန်ညှိကြတယ်ပေါ့နော်အလုသမားတွေကိုကြတော့အဲတောက်ဆူတွေနေရဲ့အဟာကိုရက်ခိုင်းတယ်အဲ့ဒီချက်တွေထဲမှာတွက်ချက်ပေါ့နော်သူတို့ဒီတရုတ်ပြည်ကိုသူတို့ရောက်တာကပေါ့နော်ဒီလာစာထုတ်တဲ့ခါကျရင်ယွမ်300ပေါ့နော်တလောက်ယွမ်300ဖြတ်မယ်ဆိုပြီးပြောထားတဲ့ဟာပေါ့နော်အဲ့ဒါကိုအလုသမားတွေကလက်မခံဘူးပေါ့နော်ယွမ်300မှဖြတ်ဖို့ပြောတဲ့ခါမှာတော့ယွမ်200ပဲဖြတ်မယ်ဆိုပြီးပြောတာပေါ့နော်အဲ့တခုပဲအဆင်ပြေခဲ့တယ်ကျန်တဲ့အချက်တွေကအဆင်မပြေဘူးပေါ့နော်အဲ့ဒါနဲ့အလုရှင်ကသူတို့မကျင့်တဲ့အလုသမားတွေကိုပြီးတော့သူကပြန်ပို့တာပြန်ပို့တာလက်ရှိဆိုရင်သူတို့ကအလုသမား100ကျော်200နီးပါးရှိသွားပြီပေါ့နော်ပြန်ပို့တာကျမတို့ဒါကျမတို့အဖွဲ့ချုပ်အနေနဲ့ကကြတော့ဒါပထမဦးဆုံးတည်တင်းဖြစ်တယ်ပေါ့နော
်အလုသမားတွေရဲ့တောင်းဆိုချက်နဲ့ပတ်သက်ပြီးတရုတ်လုပ်ငန်းရှင်တွေကိုမေးမြန်းဖို့ VOA ကဆက်သွယ်လာမှာတော့ဆက်သွယ်လို့မရခဲ့ပါဘူးကိုဗစ်အတားအဆီးတွေကိုဖြေလျှော့ပြီးတဲ့နောက်ယူနန်အစိုးရကမြန်မာအလုသမားတွေကိုပြန်ပြီးလက်ခံခဲ့ပါတယ်အာဏာသိမ်းစစ်ကောင်စီအုပ်ချုပ်မှုအောက်မှာအခက်အခဲတွေကြောင့်တရုတ်နိုင်ငံကိုတွားရောက်အလုပ်လုပ်နေကြပေမဲ့လည်းအလုသမားအခွင့်အရေးချိုးဖောက်မှုတွေကြောင့်အခက်အခဲတွေကြုံနေရကြောင်းအလုသမားတွေကလူမှုကွယ်ရေးကတဆင့် VOA ကိုဆက်သွယ်ပြောကြားခဲ့ကြပါတယ်ခင်ဗျာ